ဖွဲ့စည်းပုံအခြေခံဥပဒေပုံမှ436ပြင်ဆင်ရင်းတိုင်းနယ်ပြည်နယ်အနှံကောက်ခံရယူနေတဲ့လူမှုဆန္ဒပြုလက်မှတ်ပေါင်း3သန်းကျော်ရရှိသွားပြီဖြစ်ပြီးရရှိလာတဲ့လက်မှတ်တွေကိုလွှတ်တော်ကိုတင်သွင်းသွားမှာဖြစ်တယ်လို့ NLD ဘက်ကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းတို့ပူးပေါင်းလှုပ်ရှားနေတဲ့ပုံမှန်436ပြင်ဆင်ရေးဟောပြောလှုပ်ရှားမှုတွေမှာအာဏာပိုင်တွေဘက်ကအနှောက်အယှက်တွေလှုပ်လာတာရှိပေမဲ့ဟောပြောပွဲတွေကိုဆက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်း88မျိုးဆက်တို့ကပြောပါတယ်ပုံမှန်436ပြင်ဆင်ရေးလူမှုလှုပ်ရှားမှုတွေနဲ့ဖြစ်လာနိုင်ခြေတွေအပေါ်သုံးသပ်ချက်တွေကိုတော့မတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ရှင်
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးမှာအဓိကအဟံတားဖြစ်နေတဲ့ပုံမှန်436ပြင်ဆင်နိုင်ရေးလူမှုဆန္ဒသဘောထားလက်မှတ်တွေကောက်ယူစုဆောင်းနေတာမှာအခုဆိုရင်လှုပ်ရှားမှုတလားပြည့်တဲ့နေ့မှာလက်မှတ်ပေါင်း3သန်းနဲ့3သိန်းကျော်ရရှိသွားပြီဖြစ်တဲ့အကြောင်းဇွန်လ30ရက်နေ့မှာ NND ကကြေညာချက်ထုတ်ပြန်ခဲ့တာပါနိုင်ငံနဲ့အခွင့်ပြည်နယ်နဲ့တိုင်းအသီးသီးကပုံမှန်436ပြင်ဆင်နိုင်ရေးပြည်သူလူထုလက်မှတ်စုဆောင်းနေမှုတွေနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကအခုလိုပြောပြပါတယ်
သုံးသန်းကျော်ဆိုတော့5သန်းလောက်တော့မှန်းထားတာပေါ့ခံမှန်းကြည့်ပြောတာပါ၄၀ကုန်ကနေပြီးဂျူလိုင်စကုတ်တိတက်မှတ်တာလာထိုးတဲ့လူတွေအကုန်လုံးကိုဒီချိန်နဲ့ထိုးဖို့အသက်ပြေးဖို့ကိုယ့်ရဲ့လွတ်လပ်တဲ့ဆန္ဒနဲ့ကိုထိုးဖို့အဲ့ဒီဟာတွေကိုကျွန်တော်တို့ကအမြဲရှင်းကြပါတယ်ယူနယ်ဒီ KI နေတိုင်းနေရလဲရှင်းကြတယ်ရက်ကြီးတွေလည်းရှင်းကြတယ်ပြည်သူတွေဘက်ကလည်းအရာပေါ်သူကမသိဘူးဒီပါတီလို436ကိုပြင်စင်နေဆိုတော့သူတို့ကမေးတယ်436ကိုပြင်တာကဘယ်ပုံမှကိုပဲပြင်ပြင်ကျွန်တော်တို့ကဒီ85ရာခိုင်နှုန်းကျော်ရမယ်လွတ်တော်ထဲမှာအဲ့တော့ဒီပေါ်စည်းပုံချင်ချံဥပဒေကဒီတပ်မတော်ဘာကိုယ်စားလှယ်ဒီပုံမှာပဲမူတည်နေတယ်ပြင်းမှုဆိုတာကဘယ်ပုံမှပြင်းတယ်တောင်မဟုတ်ဒါကိုပြင်း436ကိုအရင်ဆုံးစပြင်းမှုအဓိကကြတယ်ဆိုတော့ကျွန်တော်ကရှင်းပြတာအဲ့ကျွန်တော်တို့ကတော့ဒီလွတ်တော်တင်ပါပါလွတ်တော်တင်မယ်ကျွန်တော်တို့ကဒါကိုစနစ်တကျတင်မယ်ဘာဖြစ်လို့ဆိုတော့လွတ်တော်မှာကအလုံးအများကြီးတဲ့အတိုင်းပဲလीဟလာပြည်သူအတန်လွတ်တော်အတန်ပြည်သူဆန္ဒလွတ်တော်ဆန္ဒပြည်သူတွေရဲ့လူလားကြီးရဲ့လွတ်တော်ကပေါ်ဆောင်ဆဲဆိုဒီဆောင်ဖို့နဲ့အညီကျွန်တော်တို့လွတ်တော်ကြီးကဘယ်လောက်လုံနိုင်မယ်မလုံနိုင်မယ်ဆိုတာအဲ့ဒီမှာကြည့်ရမှာပဲလी
ပြည်ရင်းမှာသာမကပြပရောက်မြန်မာနိုင်ငံသားတွေကပါဆန္ဒပြုရေးထိုးထားတဲ့လက်မှတ်ပေါင်း3သန်းနဲ့3သိန်းကျော်ရရှိထားပါတယ်ဆိုတော့ NND ရဲ့ကြေညာချက်နဲ့ပတ်သက်လို့တော့ VOA ဘက်ကတရားအတည်ပြုချက်ရရှိနိုင်ခြင်းမရှိသေးပါဘူးရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ကိုမင်းကိုနိုင်ကိုကိုကြီးကိုဂျင်မီစတဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းက2008အခြေခံဥပဒေပြင်ဆင်ရေးလူမှုစီယုံဟောပြောမှုတွေနဲ့လှုပ်ရှားနေချိန်မှာပဲနေမျိုးတချို့မှာတော့လူမှုဟောပြောပွဲတွေကိုအာဏာပိုင်တွေဘက်ကဟန်တားနှောက်ယှက်မှုတွေလောက်လာတာရှိတယ်လို့88မျိုးဆက်ငင်းညံ့ရင်းနဲ့ပွင့်လင်းလူအဖွဲ့စည်းကကိုကိုကြီးကပြောပါတယ
်ရန်ကုန်မန္တလေးအစကြီးတဲ့မြို့ကြီးတွေမှာတော့တော်တော်လေးအားကောင်းပါတယ်အဲပြည်နယ်ပိုင်းတွေနယ်ဒီမှာကြတော့ဒီဒေသဆိုင်ရာတာဝန်ရှိတဲ့လူတွေကနေပြီးတော့ဒီပွဲမိန်ခွင့်ပြုမိန်နဲ့ပတ်သက်လို့ဖန်ထားတာတွေရောတော့ညီမျိုးစုံနဲ့တချို့ဟိုပုဂ္ဂိုလ်နေရာတွေကိုတော့မှပြားပေးတာမျိုးတွေလည်းကျွန်တော်တို့ကြားခဲ့ရပါတယ်အဲတော့မျိုးကြီးတွေသာလို့ရှိရင်တော့နယ်မျိုးတွေမှာနည်းနည်းပြည်သက်ကစိုးရိမ်နေတာတွေတွေ့ရပါတယ
်ပုံမှန်59စာလုံးအပါအဝင်နိုင်ငံအတွက်အရေးကြီးတဲ့ပုံမှန်တွေကိုပြင်ဆင်လို့တယ်ဆိုရင်ပြည်ထောင်စုလွှတ်တော်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်မှသဘောတူရမှာဖြစ်လို့2008အခြေခံဥပဒေပြင်ဆင်နိုင်ရေးမှာပုံမှန်436ပြင်နိုင်ဖို့ကဘာကြောင့်အဓိကကျတယ်ဆိုတာကိုပြည်သူအများနားလည်အောင်ဟောပြောစည်းရုံးခဲ့တာတွေနဲ့ပတ်သက်လို့လည်းကိုကိုကြီးကအခုလိုပြောပြပါတယ်
အဓိကကတော့ဒီဖွဲ့စည်းပုံခြေခံဥပဒေအရစပြီးရေးဆွဲကြတဲ့ကနိုင်ငံရေးရကိုစားပြုမှုအားနည်းတယ်အထူးသဖြင့်ယူကောက်ခံရရတဲ့ကိုယ်စားလှယ်တွေနောက်ဒီတိုင်းရင်းသားခေါင်းဆောင်တွေအစရှိသဖြင့်အရေးပါတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေရဲ့အမြင်တွေသဘောထားတွေကိုထင်ရှားနိုင်ခြင်းမရှိဘူးပေါ့ပြီးတော့တစ်ပတ်သက်ဆွဲထားပြီးတော့ပြင်ဆင်မှုကြတော့လေနိုင်ငံသားမဲဆန္ဒရှင်အားလုံးကပြင်းပြင်းနဲ့ဆိုရင်တောင်မှပြင်လို့မရအောင်တင်းကျပ်ထားတာဖြစ်တဲ့အတွက်ကြောင့်ဒီ436ကိုဦးစားပေးပြီးပြင်ဆင်ဖို့လိုတယ်တကယ်ကပြင်ဆင်စရာပုံမှန်တွေအများကြီးရှိတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ဆက်လင်းပြီးတော့သမရဦးသိန်းစိန်ကမေလ31ရက်နေ့ရေဒီယိုမေကွန်းမှာငြိမ်းချမ်းရေးဖြစ်စဉ်ကိုအခြေပြုတဲ့တိုင်းရင်းသားစည်းလုံးညီညွတ်ရေးအတွက်မဖြစ်မနေပြုလုပ်ရမယ့်နိုင်ငံရေးဆွေးနွေးပွဲတွေကနေပေါ်ပေါက်လာတဲ့သဘောတူညီချက်တွေအပေါ်မှာမူတည်ပြီးတော့လိုအပ်သလိုပြင်ဆင်ပယ်ဖျက်ဖြစ်ဆွတ်ရေးသားခြင်းတွေကိုပြုလုပ်သင့်ပါတယ်လို့ဆိုခဲ့ပါတယ်ဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးဟာမြန်မာပြည်သူတွေအနေနဲ့သူတို့ရဲ့တမရဖြစ်တဲ့သူကိုလွတ်လပ်စွာရွေးချယ်ပိုင်ခွင့်ရှိဖို့2015ခုနှစ်ရွေးကောက်ပွဲတရားမျှတလွတ်လပ်ဖို့နဲ့လူနည်းစုလူမျိုးတွေရဲ့အခွင့်အရေးပြဋ္ဌာန်းမှုပြည်ထောင်စုအစိုးရနဲ့လူနည်းစုလူမျိုးစုဒေသတွေအကြားအပြန်အလှန်ဆက်ဆံရေးသတ်မှတ်ဖို့နိုင်ငံရေးမှာစစ်တပ်ဘက်ကပါဝင်နေမှုလျှော့ချပေးဖို့အတွက်လမ်းဖွင့်ပေးတဲ့နယ်လို့လည်းအမေရိကန်ပြည်ထောင်စုကယူဆပါတယ်